ွင့်ရန်အောင်ဟာကပ္ပထိတ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ကရွေးချယ်တဲ့ Science in Education Policy ဘွဲ့လွန်သင်တန်းတက်ရောက်ဖို့ပညာသင်စုကို2025ခုနှစ် February လထဲမှာရရှိခဲ့ပါတယ်။ဒီကျောင်းမှာသင်ယူရရှိမဲ့ပညာတွေနဲ့မြန်မာနိုင်ငံရဲ့အနာဂတ်ပညာရေးကဏ္ဍမှာတစ်ဖက်တစ်လမ်းကပါဝင်သွားမယ်လို့သူကပြောပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ထိတ်တန်းတက္ကသိုလ်ကြီးကနေပြီးတော့ရရှိလာမဲ့ပညာရက်ဒီအခြေစက်တွေနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပညာရေးစနစ်တို့တက်ကြောင်းလဲဖို့အတွက်ကျွန်တော်အနေနဲ့တရောင်းတနေရာကနေကူညီပေးခြင်းနဲ့နီလန်ကောင်းနေနဲ့ရှာပေးခြင်းနဲ့နောက်လူတိုင်းလက်လန်းမီတဲ့လက်တွေ့အသုံးချနိုင်မဲ့ဘူဟာရတွေကိုဖန်တီးပေးနိုင်မှုအတွက်ပို့ပြီးတော့စူးစမ်းပေးခြင်းပါတယ်အထူးသဖြင့်မြန်မာပြည်ကကျောင်းသားလူငယ်တွေအတွက်စိတ်ဓာတ်ခွန်အားတွေပေးရင်းနဲ့ပညာရေးအတွက်အခွင့်အလမ်းကောင်းတွေပို့ပြီးတော့ဖန်တီးပေးခြင်းပါတယ်နိုင်ငံတကာအဆင့်မီပညာရေးစနစ်အောက်မှာပညာလေ့လာသင်ယူနိုင်စေဖို့အတွက်ကျွန်တော်အများကြီးပို့စူးစမ်းပေးခြင်းပါတယ်ခင်ဗျာ
ဒီပညာသင်စုကိုရရှိခဲ့တဲ့ကိုဝေရန်အောင်ဟာနိုင်ငံကုံဆောင်အလှမယ်တွေကိုနိုင်ငံတကာကိုဆေလွတ်ရှင်ပြိုင်စေခဲ့တဲ့ Miss Goranland မြန်မာကိုတီထောင်ခဲ့သူဖြစ်ပါတယ်။အဲ့ဒီအဖွဲ့အစည်းကိုတီထောင်သူလည်းဖြစ်တယ်လို့နိုင်ငံတကာအလှမယ်ပြိုင်ပွဲတွေမှာဒိုင်လူကြီးအဖြစ်ပါဝင်ရတာတွေကြောင့်ကိုဝေရန်အောင်ရဲ့ဘဝဟာ2021ခုနှစ် February လမတိုင်ခင်အထိတောက်ပအောင်မြင်တဲ့ရွှေရောင်ရက်တွေဖြစ်ခဲ့ပါတယ်။ဒါပေမဲ့2021အာနာသိမ့်မှုပြီးလအနေငယ်အတွင်းမှာတော့မိမောင်းရောင်စုံတွေထိုးထားတဲ့ဆင်မြင့်တွေပေါ်မှာအလှမယ်တွေကိုတရဖူဆောင်းပေးခဲ့ရသူကိုဝေရန်အောင်ဟာထိုင်းမြန်မာနယ်စပ်တောရင်းတနေရာမှာရောက်နေပြီးတော့စစ်အာဏာရှင်တော်လှန်ရေးတိုက်ပွဲဝင်နေသူတွေစစ်ဘေးဒုက္ခသည်တွေအတွက်အစားအစာဆေးဝါးအဝတ်အထည်နဲ့ရိခါပစ္စည်းထောက်ပံ့ကူညီပို့ဆောင်ပေးရသူတယောက်ဖြစ်နေပါပြီသူရဲ့ရွှေရောင်တောက်ပခဲ့တဲ့အနာဂတ်ဟာလည်းအဲ့ဒီအချိန်မှာမှိန်ဝါပျက်စီးခဲ့ပါပြီ
။အာနာရှင်စစ်အုပ်စုရဲ့မတရားအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့အချိန်မှာဒါတွေကိုလက်လျူရှုပြီးတော့မဆိုင်သလိုနေဖို့ကျွန်တော်စိတ်ကမဖြစ်နိုင်ခဲ့ပါဘူး။တကူစားအစဉ်ပြေနေပြီးရောအာနာရှင်အလိုကျနေထိုင်ရမှာထက်စာလို့ရှိရင်မတရားမှုကိုစန့်ကျင်ပြီးတော့ယုံကြည်ချက်ခံယူချက်နဲ့မြန်မာပြည်သူလူထုအတွက်တစိတ်တစ်ပိုင်းလှုပ်ရှားနေဖို့ကပိုပြီးတော့အရေးကြီးပါတယ်။ဒါကြောင့်ဒီတော်လန်ရေးလမ်းကမလွယ်ကူဘူးဆိုတာသိပေမဲ့စိတ်တန့်တန့်နဲ့ကျွန်တော်ရွေးချယ်ခဲ့တာပါခင်ဗျာ
2021ခုနှစ်အာနာသိန်းဆန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီး CDM ဝန်ထမ်းတွေကိုထောက်ပံ့ကူညီတာအာနာရှင်တော်လန်ရေးအတွက်နိုင်ငံတကာကိုချိတ်ဆက်ဆောင်ရွက်တာစစ်တပ်ပိုင်လုပ်ငန်းတွေကကုန်ပစ္စည်းတွေကိုမတုံးချဖို့လှုပ်ရှားမှုတွေကြောင့်ကိုဝေရန်အောင်ဟာရာဇသက်ကြီးပုံမှန်905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံလိုက်ရပါတယ်အဲ့နောက်လူမျိုးပေါင်းစုံပါဝင်ပြီးတော့လူသားချင်းစာနာမှုလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ Free Burma Rangers ရဲ့အကူအညီနဲ့ထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာပြီးအဲ့ဒီကတဆင်အမေရိကန်ပြည်ထောင်စုကို2021ခုနှစ်ဒီဇင်ဘာလမှာဒုက္ခသည်အဖြစ်ရောက်ရှိလာပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့မိဘတွေ၊ကျောင်းတက်ပညာသင်နေချိန်အတွင်းဖြစ်ပေါ်လာနိုင်တဲ့အန္တရာယ်တွေကြောင့်ကိုယ်သားသမီးကိုကျောင်းမပို့ချင်တဲ့မိဘတွေ၊ကျောင်းသားတွေကိုယ်တိုင်ကစိတ်အုပ်ချုပ်ရေးအောက်မှာပညာမသင်ချင်တာတွေကြောင့်2021ခုနှစ်အာနာသိမ့်ပြီးတဲ့နောက်မြန်မာကျောင်းသားလူငယ်အများစုရဲ့ပညာရေးဟာဝေဝါးမှိန်ဖျော့လာခဲ့ပါတယ်။အဲ့ဒီကျောင်းသားတွေကတချို့တဝက်ကိုဦးတည်ပြီးကိုဝေရန်အောင်ကသူငယ်တန်းကနေ12တန်းအထိပညာသင်ကြားနိုင်တဲ့အွန်လိုင်းကျောင်းတစ်ကျောင်းကို2024ခုနှစ်မှာတည်ထောင်ခဲ့ပါတယ်
။ပညာရေးဟာကျွန်တော်တို့လူငယ်တွေမျိုးဆက်တည်ရဲ့အနာဂတ်ကိုဖန်တီးပေးနိုင်မှုအတွက်အရေးကြီးဆုံးအခန်းကဏ္ဍကြီးပါဝင်နေပါတယ်။ဒါကြောင့်မလို့ကလေးတွေအတွက် quality education ကိုပေးနိုင်မှုအတွက် new generation မြန်မာ online private school ကိုတည်ထောင်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ပညာသင်တဲ့တစ်နှစ်ကျော်အတွင်းမှာကျောင်းသူကျောင်းသားပေါင်း 2,000 ကျော်ပညာသင်ကြားပေးနိုင်ခဲ့ပါတယ်ဗျာ။ကျောင်းသူကျောင်းသားတွေကိုကျောင်းစာတစ်ခုတည်းတည်းမဟုတ်ဘဲနဲ့သူတို့လေးရဲ့ hard skills တွေ soft skills တွေကိုပါတိုးတက်မြင့်တင်ပေးနိုင်မှုအတွက် project တွေ event တွေနဲ့ activities တွေများစွာကိုလည်းကျင်းပပြုလုပ်ပေးနိုင်ခဲ့တဲ့အဖြစ်ကျိုးရှိချီအောင်စင်မဲ့ဒီကနေ့ခင်နဲ့ကိုက်နေတဲ့ extra curriculum တွေကိုလည်းထည့်သွင်းတင်ကြားပေးပါရစေ
။မြရကပြည်တော်စုကိုရောက်ရှိခဲ့ပြီးတဲ့နောက်ကိုရန်အောင်ဟာစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေစစ်ဘေးဒုက္ခတွေဖြစ်နေတဲ့မြန်မာပြည်သူတွေအတွက်ရမုံငွေရှာဖွေပွဲတွေကိုဆက်လက်ပူးပေါင်းပါဝင်ခဲ့ပါရစေ။တော်လှန်ရေးကာလကအတော်ရှည်လျားလာခဲ့ပြီးမို့ပြည်သူတွေကိုအားနာမိတယ်လို့အားပေးချင်တယ်လို့ကိုဝေရန်အောင်ကပြောပါရစေ
။လက်ရှိမှာတော်လှန်ရေးအောင်နေတဲ့အနေအထားလို့သုံးသပ်မိပါရစေ။စကားစားလည်းရှုံးနေနဲ့ရင်ဆိုင်နေရပြီဒီကနေ့အထိပြည်သူတွေညင်ညွတ်နဲ့ဒေါ်လာတိုက်ပွဲဝင်နေကြတယ်လို့ကျွန်တော်သုံးသပ်မိပါတယ်လက်ရှိ အခြေအနေမှာတော့အကျန်းဖက်စအုပ်စုကြောင့်ဒီတိုင်းပြည်ရဲ့ခန္ဓာအသီးသီးမှာပေါ့နော်အဖက်ဖက်ကဆုပ်ယုပ်နေတဲ့အခြေအနေတွေဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့ပြည်သူတွေအနေနဲ့ဒေါ်လာရေးကြီးပြည်မြအောင်မြင်သည့်အထိညီညီညွတ်ညွတ်နဲ့ဆက်လက်ပါဝင်ကြရအောင်ပါလို့အားပေးတိုက်တွန်းချင်ပါတယ်ခင်ဗျာ
ရှေ့ဆက်ပြီးဘာတွေလုပ်မလဲလို့မေးကြည့်တဲ့အခါမှာကိုဝီယံအောင်ကတော်လန်ရေးကာလအလွန်မှာတော့သူအရင်ကတည်းကလုပ်ခဲ့တယ်လို့အခုအထိလည်းဆက်လုပ်နေတဲ့သူဝါသနာပါရအလုပ်တွေကိုပို့ပြီးတော့အောင်မြင်အောင်ပို့အားစိုက်အချိန်ပေးသွားမယ်လို့ပြောပါတယ်။လက်ရှိအချိန်ထိကတော့နိုင်ငံတည်းကလူငယ်တွေရဲ့အနာဂတ်ကိုပျောက်ဆုံးစေတဲ့အာဏာရှင်စနစ်ပြတ်သုံးရေးအတွက်မိခင်နိုင်ငံရဲ့အဝေးကိုရောက်နေတဲ့လူငယ်တအုပ်အနေနဲ့ရတဲ့နီးနဲ့ဆက်ပြီးတော့တိုက်ပွဲဝင်နေမှာဖြစ်တယ်လို့ကိုဝေယံအောင်ကပြောပါတယ်ရှင်
။ကိုနိုင်ငံမှာတရားပြတာမရှိရင်ဒီတော်လန်မှုမှာမလုပ်ဘူးဆိုလို့ရှိရင်ကျွန်တော်တို့လူငယ်တွေနောင်လာမဲ့မျိုးဆက်တစ်တီအတွက်အနာဂတ်ဆိုတာမရှိနိုင်တော့ပါဘူး